လူသားမျိုးနွယ်စုပေါ်ကျွလွန်တဲ့ပြည်မှုနဲ့စစ်ရာဇဝမှုတွေရဲ့တားကောင်ဖြစ်မြမပြည်သူတွေမခံစားရလေအောင်စစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေကိုနီလမောင်းစုံနဲ့ကာကွယ်ပေးကြဖို့နိုင်ငံတကာအသိုက်အဝန်းကိုကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တမ်းမှတ်ကြီးဦးကျော်မိုးထွန်းကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းမှုဖြစ်ပွားခဲ့တာတနည်းပြမြောက်တော့မဲ့အချိ ီလာခံရဲ့56ချိန်မြောက်မျက်နှာစုံဤအစည်းအဝေးမှာတမ်မတ်ကြည်ဦးကျော်မိုးထွန်းကတင်ပြခဲ့တာပါ။မနေ့ကရက်စွဲနဲ့ကြေညာချက်ကိုလည်းထုတ်ပြန်ခဲ့ပါတယ်။ဂျမစစ်တပ်ရဲ့အင်အားအလွန်ကျူအသုံးပြုမှုနဲ့လူမဆန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကြောင့်ပြည်သူတွေရဲ့အိုးအိမ်တွေ၊ဘာသာရေးအဆောက်အုံတွေ၊ကျန်းမာရေးအဆောက်အဦတွေစားတဲ့ညောင်းတွေပျက်စီးခဲ့ရတယ်လို့ပြည်သူတွေအိုးအိမ်စွန့်ခွာပြီးဘေးလွတ်ရာတိမ်းရှောင်နေရတဲ့အခြေအနေကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။တမ္မကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်လက်သတ်မှတ်ထားတာကိုစစ်ကောင်စီဘက်ကကန့်ကွက်ထားတယ်လို့နိုင်ငံတော်သစ္စာဖောက်မှုနဲ့လည်းသူ့ကိုတရားစွဲဆိုထားပါတယ်။ဦးကျော်မိုးထွန်းအစအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာတန်ယုံကစစ်တမ်းမှုပုံမှုကြီးအောင်သူရင်ကိုကုလသမဂ္ဂဆိုင်ရာတမ်းအမှတ်ကြီးဖြစ်အတည်ပြုပေးဖို့အမည်တင်သွင်းထားပါတယ်။ကုလသမဂ္ဂစစ်စီရေးကော်မတီကတမ်းအမှတ်ကြီးအဖြစ်အတည်ပြုပေးမဲ့ဆုံးဖြတ်ချက်ကိုမချမှတ်သေးဘဲပြီးခဲ့တဲ့ဒီဇင်ဘာလကလေးကရွှေ့ဆိုင်ထားပါတယ်။